မေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပိုင်မဲ့လိုတော့တဲ့အချိန်မှာသမ္မတလောင်းနှစ်ယောက်ဟာအမေရိကန်နိုင်ငံအလဲပိုင်းကအကျိတ်နယ်ဖြစ်နေတဲ့ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုအတွက်အာရုံစိုက်လှုပ်လာနေကြပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ကမီရှိဂန်၊မင်နီဆိုတာနဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာမဲဆွယ်စည်းရုံးသွားမှာဖြစ်ပြီးတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့မင်နီဆိုတာ၊ဝစ်ကွန်ဆင်နဲ့အိုင်အိုဝါပြည်နယ်တွေမှာမဲဆွယ်စည်းရုံးရေးတွေလှုပ်သွားမှာဖြစ်ပါတယ်။မီချဂန်ပြည်နယ်ကကိုယ်စားလှယ်မဲ16မဲရှိပြီးတော့မင်နီဆိုတာနဲ့ဝစ်ကွန်ဆင်က10မဲ၊အိုင်အိုဝါက6မဲဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကတော့သမ္မတလောင်း2ယောက်ဟာအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာမဲဆွယ်စည်းရုံးခဲ့ကြပါတယ်။ဂျိုးဘိုင်ဒန်ကတော့တကယ်လို့ဖလော်ရီဒါပြည်နယ်မှာအပြားရောင်ဒီမိုကရက်တွေနိုင်ပြီးသူနိုင်ရခဲ့မယ်ဆိုရင်ရွေးကောက်ပွဲကပြီးသွားပြီလို့ပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ကသမ္မတထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေခြင်းအတွင်းလူမှုစုဝေးပွဲတွေကိုလူအများများနဲ့လှုပ်ဆောင်ပြီးအဲ့မှာတက်ရောက်လာတဲ့သူတွေကလည်းနှာခေါင်းစည်းတွေမတက်တာကြောင့်ဒါဟာဗိုင်းရပ်စ်အကြီးအကျယ်ကူးစက်ပြန့်နှံ့နေတဲ့ပွဲတွေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။သမ္မတထရမ့်ကတော့တမ်ပယ်မြို့ကအာဇာကွင်းကကားရနာတဲ့နေရာမှာသူ့ကိုထောက်ခံတဲ့သူတွေကိုမိန့်ခွန်းပြောကြားခဲ့ပြီးတော့လာမယ့်နှုန်းမှာ၃ရက်နေမှာ Republican တွေအုံနဲ့ကျင်းနဲ့ထွက်မဲပေးပြီးတော့အနီရောင်လိုင်းလုံးကြီးတွေဖုံးအုပ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ကျွန်တော်တို့ဒီရွေးကောက်ပွဲကိုအကြီးအကျယ်အနိုင်ရမှာခင်ဗျားတို့စောင့်ကြည့်ဆိုပြီးတော့လည်းသမ္မတထရမ့်ကပြောသွားခဲ့ပါတယ်ခင်ဗျား။